ယူဂန်ဒါနိုင်ငံမှာကလေးစစ်သားဘဝကနေ LRA ဖျားသခင်ရဲ့တိုက်ခိုက်ရေးတပ်ဖွဲ့တပ်မှုတအူးဖြစ်လာသူဒိုမနစ်အောင်ဝမ်ကိုစစ်ရာဇဝတ်မှုတွေနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေနဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကကျေးဇူးပေးနေမှာစီရင်ချက်ချမှတ်လိုက်ပါတယ်။အသက်45နှစ်ရှိပြီဖြစ်တဲ့အောင်ဝမ်ဟာ2000ခုနှစ်အစောပိုင်းမှာကလေးငယ်တွေတပ်ဖြတ်မှုအပါအဝင်နှိပ်စက်ညှဉ်းပန်းမှုတပ်ဖြတ်မှုမရိမ့်မှုလိန်ကြုံပြုတ်မှုအပါအဝင်အကြမ်းဖက်မှုတွေနဲ့ဆက်နွယ်နေတဲ့ပြစ်မှုပေါင်း61မှုကိုကျူးလွန်ကြောင်းပြစ်မှုထင်ရှားတွေ့ရတယ်လို့တရားသူကြီးဘာထရမ်စမစ်ကစီရင်ချက်ကိုကျင်းရရမှာထည့်သွင်းပြောကြပါတယ်။ Onwin ဟာ LRA အခြေတန်းတပ်မှုတအုပ်အနေနဲ့ဒုက္ခသည်စခန်းကိုတိုက်ခိုက်ဖို့အမိန့်ပေးခဲ့တယ်လို့လည်းတရားရုံးကပြောပါတယ်။သူ့ရှေ့နေတွေကတော့ Dominic Onwin ဟာသူကိုယ်တိုင်လည်းကျူးလွန်မှုဒဏ်တွေကိုခံခဲ့ရတဲ့ကလေးစစ်သားဟောင်းတယောက်သားဖြစ်ကြောင်းပြစ်မှုကျူးလွန်ခဲ့ချိန်မှာလည်းအတင်းချက်ဖိအားပေးခံရမှုတွေရှိနေတာဖြစ်ကြောင်းရှောက်လဲခဲ့ကြပါတယ်။တရားသူကြီးတွေကတော့သူဟာ2002ခုနှစ်ကနေ2005ခုနှစ်အတွင်းစစ်သားရာပေါင်းများစွာကိုအုပ်ချုပ်နေချိန်မှာမရေမတွက်နိုင်တဲ့ရာဇဝတ်ပြစ်မှုတွေကိုတာဝန်ရှိသူလူကြီးတဦးဖြစ်နေသူ့ဆန္ဒအလျောက်ကျူးလွန်တာဖြစ်ကြောင်းပြောဆိုပြီးရှေ့နေတွေရဲ့ရှောက်လဲချက်ကိုလက်မခံပယ်ချခဲ့ကြပါတယ်။